Welcome to the Voice of America in Burmese.
mingla ma ne kin phit ja ba se kamya bio american tan ye 2022 khu ni july la 3 ye taning ne manakin season dwe ko american pi daw su washington dc myo daw ka ni dai yai thulun pi ni ba de line do meter 24 40 50 ne line la meter 190 lo a pye bio facebook sa myan na ka ba yauk tan ne adu dai yai pu lwe thulun pi ni ba de chano ga khin maw so min ma ဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါကိုကင်မောင်စိုးမင်းနဲ့အတူသတင်းတွေကိုတင်ပြပေးသွားမှာပါ။ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မဲခေါင်လန်ထန်အစီအဝေးနိုင်ငံခြားရေးဝန်ကြီးတွေတယောက်တာဟာမြမအချုပ်အစားနဲ့အစိုးရကိုအထိမတ်ပြုတာလို့အာဏာသိမ်းစစ်ကောင်စီကပြောဆိုလိုက်ပါတယ်။မြမနေဆက်မှာလင်းပြန်တမ်းမှုတွေကန့်တတ်ပေးဖို့ထိုင်းလူအခွင့်ရေးအဖွဲ့တွေကတောင်းဆိုပါတယ်။အမေရိကအပါအဝင်ကမ္ဘာတလောခီးသွားတွေများလွန်းတဲ့အတွက်ကြောင့်လေကြောင်းလိုင်းတွေမနိုင်မနှဲဖြစ်နေပါတယ်။အဲဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်မှာတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကကြားရမှာတခုကတော့
သူတို့လည်းကြဲတာဒုက္ခတဲ့လူကကြဲတာပဲဒုက္ခတဲ့မဖြစ်ဘူးလားဥက္ကဋ္ဌအဲ့ကိုထိသွား။ဥက္ကဋ္ဌအဲ့ထိသွားနှစ်ယောက်တစ်ခါလည်းပို့ချင်းပြီးသွားတော့ခေါင်းလေးတောင်ပွဲပြဲကုန်တယ်။ကောင်းရတော့တန်ရရရှိတဲ့ဆုမဲချောက်ချေရုံ
ကရင်ပြည်နယ်မှာစစ်ကောင်စီကလေးချောင်းကနေတိုက်ခိုက်တဲ့အကြောင်းသတင်းတော့ပိုင်းပြည်စုံမှာကြားကြရမှာဖြစ်ပါတယ်အဲ့ဒီနောက်အမေရိကန်မှာသတင်းသားဖြတ်ချတာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုလည်းကြားကြရမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့ရနောက်ဆုံးရထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းရှေ့ဘက်ခြမ်းဒွန်ဘတ်ဒေသအတွင်းမှာရှိတဲ့မြို့တွေကိုစနေနေ့ကရုရှားတပ်တွေကဒုံးကျည်တွေနဲ့တိုးမြစ်ပစ်ခတ်တိုက်ခိုက်တဲ့အတွေ့လူတချို့သေဆုံးပြီးတော့လူတချို့ဒဏ်ရာရခဲ့တယ်လို့ယူကရိန်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်။မြို့တော်ကီယက်ကိုသိမ်းပိုက်နိုင်ခြင်းမရှိတဲ့ရုရှားတပ်တွေကဒွန်ဘတ်ဒေသအတွင်းပိုင်းအထိရောက်အောင်ဆက်လက်ထိုးပေါက်ဝင်ရောက်တိုက်ခိုက်စူးစမ်းအပြင်းထန်စူးစမ်းနေတယ်လို့ဆိုပါတယ
်နမ်ရှိညာဝပူစကာလစယန်နေခိုချူဘရခတ်အလဒီစနိုအက်ရှလိုနေဘွိပရပါစီပိုကိုဂျနီဘူဒီလိုတော့တမီစတမက်သဒစ်နရီဗနျာလစ်အတန်ခွေဂျာယ
နေစင်နဲ့အမြဘုံကျဲတိုက်ခိုက်နေဘုံကျဲတိုက်ခိုက်တာကိုခံနေရပါတယ်ဒါကိုလည်းကျွန်တော်တို့လိမ်မပြောပါဘူးရှိသမျှအစာအုပ်တိုင်းကိုတလဇက်ပြစ်ကတ်နေပါတယ်လို့ဒုံဘက်ရှီရန်စစ်မျက်နှာပြင်ကအခြေအနေတချို့ကိုလက်ထောက်တမှုတူဖြစ်တဲ့ဗလိုဒီမာနာဇရင်ကိုကပြောဆိုသွားတာဖြစ်ပါတယ်ဗစ်ချာမြို့ကိုဒုံးကျည်တွေနဲ့ဘုံတွေနဲ့တိုက်ခိုက်နေပြီးအိုက်ဇူရွန်နဲ့ချူရူရှက်မြို့တွေမှာလည်းပြခတ်တိုက်ခိုက်ခံရတဲ့အတွက်အ ਨੇ ဆုံး၄ဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်ဆလာဗီယန်မြို့မှာတော့အမျိုးသမီး၁ဦးသေဆုံးပြီးသူ့ရဲ့အမျိုးသား၁ဦးဒဏ်ရာရရှိခဲ့ပါတယ်အခုလိုရပ်ဖက်အစအုပ်တွေကိုပြခတ်တိုက်ခတ်နေတာနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗလိုဒီမာဇိုလင်စကီကတော့ရုရှားအစိုးရကိုအချမ်းပတ်သမားလို့စွပ်စွဲပြောဆိုလိုက်ပြီးဒါဟာမတော်တဆမှုမဟုတ်ဘဲမစ်ဆိုင်းထုတ်နေတဲ့တမင်ရည်ရွယ်ပြခတ်တာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကကာဘူးမြို့တော်မှာပြုလုပ်တဲ့အစ္စလာမစ်ဘာသာရေးခေါင်းဆောင်တွေနဲ့လူမျိုးစုအကြီးအကဲတွေရဲ့၃ရက်ကြာအစည်းအဝေးကနေတာလီဘန်အဖွဲ့ကိုတောက်ခံကြောင်းကြေညာကြပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းတာလီဘန်ဦးဆောင်တဲ့အာဖဂန်အစိုးရကိုအတိအမှတ်ပြုဖို့တိုက်တွန်းလိုက်ပါတယ်။တာလီဘန်အဖွဲ့ကိုတောက်ခံသူတွေဘာသာရေးခေါင်းဆောင်တွေအများစုပါဝင်တဲ့အစည်းအဝေးကိုတော့တာလီဘန်အဖွဲ့ကပဲစီစဉ်ကျင်းပခဲ့တာဖြစ်ပါတယ်။အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့တာလီဘန်အဖွဲ့အာဏာရရှိခဲ့တဲ့မနစ်ဩဂုတ်လကလေးကနိုင်ငံရခြားမှာထိန်းချုပ်ခံထားရတဲ့အာဖဂန်နစ္စတန်နိုင်ငံပိုင်ငွေကြေးတွေကိုပြန်လည်ထုတ်ယူခွင့်ပေးဖို့နဲ့ပိတ်ဆို့တန်ခတ်မှုတွေရုပ်သိမ်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုကုလသမဂ္ဂအစ္စလာမစ်နိုင်ငံများအဖွဲ့အစည်းတွေနဲ့တကဘာလုံးကိုတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။တက်ရောက်သူ4500ကျော်ရှိတဲ့အစည်းအဝေးမှာတာလီဘန်ခေါင်းဆောင်ဟီဘတ်တူလာကွန်ဇာဒအပေါ်တစ္ဆာခံကြောင်းထပ်လောင်းဂရီးပြူကြတယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ဘာသာရေးခေါင်းဆောင်တယောက်ကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကျင်းပနေတဲ့မဲခေါင်လန်ထန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝင်ကြီးအပါအဝင်ဒေတာတွင်နိုင်ငံတွေကနိုင်ငံသားရဲ့ဝင်ကြီးတွေတက်ရောက်ကြဟာ မြန်မာနိုင်ငံရဲ့အကျုပ်ချအာဏာနဲ့အစိုးရကိုအတိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်အစည်းအဝေးတက်ရောက်လာတဲ့ဝန်ကြီးတွေဟာနားလည်မှုစာချုပ်လာရင်းနဲ့ကန်ထရိုက်စာချုပ်တွေကိုလက်မှတ်လေးထုံးမှဖြစ်ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိဘူးလို့ AP သတင်းကဖော်ပြထားပါတယ်မြမရှီဟောင်မြို့တော်ပကံကမဲကောင်လန်ချန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားဝင်ကြီးဝမ်ယီအပါအဝင်လာအိုထိုင်းကမ်ဘောဒီးယားဗီယက်နမ်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေတက်ရောက်ပါတယ်ဆရာနာသိမ့်ပြီးနောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုစစ်နေနေကရောက်ရှိလာတဲ့တရုတ်နိုင်ငံသားဝင်ကြီးဟာမြန်မာစီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာနိုင်ငံမှာအရာသားအစိုးရကိုပယ်ရှားပြီးအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတော့နိုင်ငံတော်တော်များများကတရားဝင်အတိအမှတ်ပြုလက်ခံဖို့ညှင်းဆန်ထားသလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေမှလည်းကိုယ်စားလှယ်ခန့်အပ်တာကိုဆိုင်းငံ့ထားပါတယ်။တစ်ချိန်တည်းမှာပဲဆီအာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာအတိအမှတ်ပြုခံလက်ခံဖို့ကြိုးပမ်းနေပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဆီယံအသွင်းဝင်နိုင်ငံတချို့ကတော့ NUG ကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံမှုတွေရှိနေသလိုအနောက်နိုင်ငံတွေနဲ့သဘောထားမတူတဲ့တရုတ်ရုရှားစတဲ့နိုင်ငံတွေကလည်းမြန်မာစစ်ကောင်စီနဲ့ဆက်ဆံနေတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံနဲ့နေဆက်အနီးတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးမှုတွေကြုံရပြီးနောက်နေဆက်ဒေသမှာလေရင်ပြန်သမ်းမှုတွေကန့်သတ်ဖို့ထိုင်းလူအခွင့်အရေးအဖွဲ့လှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်မြန်မာနဲ့နေဆက်မှာလေရင်မပြန်သမ်းရဆုံးဖြစ်သတ်မှတ်ဖို့ဒီမိုကရေစီရဲ့လှုပ်ရှားမှုအဖွဲ့ကမ်ပိန်းဖော် Popular Democracy CPD အတွင်းရေးမှူးချုပ်မတ်တမက်ကာဟိုကနေပြီးတော့စနေနေ့မှာပဲထိုင်းအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်စစ်ရာဇဝတ်ကောင်တွေကိုထိုင်းအစိုးရကအားပေးတာတွေမလုပ်ဖို့နဲ့မြန်မာစစ်တပ်ကထိုင်းနိုင်ငံအချုပ်အခြာအာဏာကိုထိပါတာမျိုးကိုလည်းလက်မခံဘူးFacebook လူမှုကွန်ရက်ကနေပြောထားပါတယ်။ကရင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာတောက်ကြာနေကလေကြောင်းကနေတိုက်ခိုက်ရမှာအရတားတချို့တည်ကြည်ခဲ့ရကအခုလိုတောင်းဆိုမှုတွေထွက်ပေါ်လာတာပါခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24kHz 11.3 kHz 9.53 kHz 41.3 kHz 5.59 kHz 1590 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာအီရန်နိုင်ငံတောင်ပိုင်းမှာစနေနေ့ကအာပြင်းတဲ့ငလျင်နှစ်ချိန်ဇက်တိုက်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးပြီးတော့လူ60လောက်ဒဏ်ရာရရှိသွားပါတယ်။အဓိကပင်လယ်စိတ်ကမ်းမြို့တစ်မြို့ဖြစ်တဲ့ဘင်ဒါအဘတ်မြို့ရဲ့အနောက်ဘက်မှာငလျင်နှစ်ချိန်ဇက်တိုက်လှုပ်ခဲ့တာဖြစ်ပါတယ်။ပထမတစ်ချိန်ကတော့ဒန်ဇန်မြို့ရဲ့မြောက်ဘက်မှာလှုပ်ခတ်ခဲ့တာဖြစ်ပြီးပြင်းအား 5.8 ရှိခဲ့ပါတယ်။နှစ်နာရီလောက်ကြာပြီးတဲ့နောက်ပိုင်းမှာတော့ပြင်းအား6 Richter scale ရှိတဲ့ငလျင်ထပ်မံလှုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒဌာန USGS ကပြောဆိုပါတယ်ငလျင်ကြောင့်လူ5ဦးသေဆုံးခဲ့တယ်လို့ Homosgen Data အုပ်ချုပ်ရေးမှူးကအီရန်အစိုးရရုပ်မြင်သံကြားကနေပြောဆိုခဲ့ပါတယ်ငလျင်ဘူအချက်မှနာမှာနီးတဲ့ Sawyer Hosh ရွာတရွာလုံးကတော့ပျက်စီးသွားပြီးလျှက်စင်မိတွေလည်းပြတ်တောက်နေတယ်လို့ဆိုပါတယ်ဒဏ်ရာရသူ60တဲက9ဦးကိုဆေးရုံတင်ကုသထားရပါတယ်1996ကအီရန်နိုင်ငံမြောက်ဘက်မှာပြင်းအား 9.4 Richter scale ရှိတဲ့ငလျင်လှုပ်ခဲ့တဲ့အတွက်လူ4000လောက်သေဆုံးပြီး3000ကျော်လောက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ကိုလင်းအမည်ရှိအပူပိုင်းပုံတိုင်းကြောင့်အမေရိကန်ပြည်ထောင်စုကတောင်နဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာသတင်းပတ်ကုံအလိုက်ရရှိကာလမိုးသီးထန်လေပြင်းတိုက်ခိုက်မှုတွေကြုံရနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီလဇူလိုင်4ရက်တနင်္လာနေ့မှာကြာရောက်တဲ့အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားကိုတော့ထိခိုက်မှုမရှိတော့ဘူးလို့ညွှန်လင့်နေကြပါတယ်။ဒီတော့အတွင်းမှာအပူပိုင်းမုန်တိုင်းဘိုနီဟာတောက်ချာနေကနီကာရာဂါနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမိုးအကြီးအကျယ်ရွာသွန်းခဲ့တဲ့အတွက်ကြောင့်ရေကြီးမဲ့အန္တရာယ်ကြုံတွေ့နေရပါတယ်။အဲဒီနောက်ပစိဖိတ်သမုဒ္ဒရာကိုအ мян ဖြတ်ကျော်ဝင်ရောက်ကဟာရီကိန်းမုန်တိုင်းအဖြစ်အားကောင်းလာနိုင်တဲ့အကြောင်းခန့်မှန်းထားပါတယ်ခင်ဗျာ
။ဇူလိုင်လ4ရက်နေ့မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနေ့အားလိုက်ရဲ့ခရီးသွားတွေများပြားလွန်ပြီးဒေသလိုင်းကဝန်ထမ်းတွေအင်အားနဲ့မမျှတဲ့အတွက် စနေနေ့ကလေရင်ခီးစဉ်600လောက်ပြဖက်ခဲ့ရပြီးတော့အမေရိကန်နိုင်ငံအတင်းကိုဝင်တဲ့ထွက်တဲ့လေရင်ခီးစဉ်ပေါင်း2500လောက်အချိန်နောက်ကျခဲ့တယ်လို့လေကြောင်းလိုင်းလုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ flightaware.com website ကပြောဆိုပါတယ်
We on our way to Mazatlan, Mexico for our graduation trip, but it got canceled without us knowing.
Mexico နိုင်ငံကိုမာဇလန်မြို့ကမက္ကဆီကိုနိုင်ငံမာဇလန်မြို့ကိုဝင်နေတဲ့ပြင်အခမ်းအနားသွားရောက်မှာဖြစ်ပါတယ်ဒါပေမဲ့ဘာမှအတိပေးခြင်းမရှိဘဲလေယာဉ်ခီးစဉ်ကိုဖြစ်သိမ်းလိုက်ပါတယ်လို့ခီးသွားတူဖြစ်တဲ့ Patricia Carino ကပြောဆိုသွားတာဖြစ်ပါတယ်တောက်ကြနေတော့ကလည်းကဘာတခွာလေယာဉ်ခီးစဉ်ပေါင်း3000ကျော်ပြည့်ပြတ်ခဲ့ရတဲ့အထက်မှာအမေရိကန်ပြည်ထောင်စုကခီးစဉ်ပေါင်း989ခုပါဝင်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့ဇူလိုင်လ4ရက်လွတ်လပ်ရေးနေ့ဟာဆိုရင်အများပြည်သူအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးမိသားစုတွေမိတ်ဆွေတွေနဲ့အတူအသားကင်စားကြမိရောင်စုံမိရှူမိပန်းတွေပြည့်လွတ်တာတွေကိုကြည့်ရှုကြတာဟာအစဉ်အလာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကာယောဂါကြောင့်ကုန်ပစ္စည်းထုတ်လုပ်ပြန်ပြေးမှုအခက်အခဲတွေဆက်လက်ကြုံတွေ့နေရတာကြောင့်ဒီနှစ်တချို့မြို့ကြီးတွေမှာမိရှူမိပန်းတွေပြည့်လွတ်ဖို့အခက်အခဲကြုံတွေ့နေကြရပါတယ်Arizona ပြည်နယ် Phoenix မြို့မှာဆိုရင်လေမီးရှူမီပန်းတွေအလုံးလောက်အချိန်မီမရတဲ့အတွက်ကြောင့်လွတ်လပ်ရေးနေ့အခမ်းအနားမှာမီးရှူမီပန်းပြစ်လွတ်တဲ့အစီအစဉ်3ခုကိုရုပ်သိမ်းလိုက်ရပါတယ်။တနိုင်ငံလုံးမှာတရုတ်နိုင်ငံကပေးပို့တဲ့သင်္ဘောထဲမှာရှိနေတဲ့အတွက်ကြောင့် Kansas ပြည်နယ် Ottawa မြို့မှာလည်းမီးရှူမီပန်းလွတ်တဲ့အစီအစဉ်ကိုအခုလွတ်လပ်ရေးနေ့အစားလာမယ့်အမေရိကန်အလုံးသမားနေ့စက်တင်ဘာလ5ရက်နေ့ကြာမှပြုလုပ်ဖို့ရွှေ့ပြောင်းလိုက်ရပါတယ်။ပင်မော့တင်ပို့ကတွေကလည်းဈေးကြီးကုန်ကြောင်းနဲ့2019ခုနှစ်ကကုန်တစ်တာတစ်လုံးကိုဒေါ်လာ1000နီးပါးရှိရာကနေဒီနှစ်မှာတော့3600လောက်ကိုဈေးထောင်တက်သွားတယ်လို့အမျိုးသားမီရှူမီပန်းအသင်းကိုယ်စားလှယ်က VOA ကိုပြောပါတယ်ခင်ဗျာဒီကနေ့တနင်္ဂနွေမနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကျွန်တော်ခမောင်စိုးမင်းတို့ကပြောပြပေးကြတာဖြစ်ပါတယ်။ VOA American တိုင်းရဲ့ကြာတာပရင်းနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးကင်ပြည်နယ်ဘက်ကသတင်းကိုကြားရမှာပါ။ကင်ပြည်နယ်မြောက်ဒီမြို့တောင်ဘက်မှာရှိတဲ့ဒုက္ခသည်တွေခိုလုံနေတဲ့သေဘောဘိုးကြီးဝါတဲ့ကိုပြီးခဲ့တဲ့တောက်ချာနေ့ကစစ်ကောင်စီတပ်ကလေကြောင်းကနေလာရောက်ဘုံကျဲမှုကြောင့်အရသာ2ဦးတေဆုံးပြီး3ဦးပြင်းထန်တဲ့ဒဏ်ရာရရှိခဲ့ကြတယ်လို့ဆိုပါတယ်ဒီအကြောင်းကို VOA သတင်းတောက်မအေးမာကထိုင်းနယ်ဇက်ကနေအခုလိုသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်မှာရှိတဲ့ဒုက္ခသည်တွေခိုလုံနေရာတေဘောဘိုးကျေးရွာတဲကိုတောက်ချာနေ့ညကစစ်ကောင်စီတပ်ကလေကြောင်းနဲ့လာရောက်ဘုံကျဲမှုတွေကြောင့်ကျေးရွာတကြီးအိမ်နဲ့သူညီမအိမ်ထိမှန်ပြီးနေအိမ်ထဲမှာထမင်းစားနေတဲ့မိသားစုဝင်2ဦးသေဆုံးတာ3ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။စနေနေ့မှာပဲအဲ့ဒီရွာကိုထပ်မံပြီးတော့ဘုံကျဲတက်ခတ်ခဲ့တဲ့အတွက်ကျေးရွာသားတွေထိခိုက်ဒဏ်ရာရသူ4ဦးထက်မနည်းရှိတယ်လို့လည်းအဲ့ဒီရွာမှာခိုလုံနေတဲ့စစ်ဘေးဆောင်ဒုက္ခသည်တဦးကပြောပြပါတယ်
။ညခုနှစ်နာရီလောက်မှသူတို့လည်းကျဲတာဒုက္ခသည်တို့လည်းကျဲတာပဲဒုက္ခသည်မဖြစ်ဘူးလားဥက္ကဋ္ဌအိမ်ကိုထိသွား။ဥက္ကဋ္ဌအိမ်ထိသွားနှစ်ယောက်တခါလည်းပေါ်ချင်းပြီးသွားတော့ခေါင်းလေးတော့ပွဲပြဲကုန်တယ်။အဲ့ဒီဘုံကန်းနည်းရောပေါ်ချင်းပြီးသွားတယ်။လုံရရောတော့တန်ရရရှိကြဆုမဲချောက်ချေရုံ
။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာမြောက်ပြည်ခရိုင်ထဲကဥက္ကဋ္ဌခြေကုပ်စခန်းတိုက်ပွဲပြင်းထန်နေတာတပတ်နီးပါးကြာပြီဖြစ်တယ်လို့အဲ့ဒီနေရာတွေကကျေးရွာတွေကိုလည်းစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ။အခုဘုံကျဲတိုက်ခိုက်ခံရလို့အရက်သားတွေတိတ်ဆုံးခဲ့တဲ့နေရာကတော့ဥက္ကဋ္ဌစခန်းနဲ့ဝေးပြီးလေးကေကော်ဒေတာကစစ်ဘေးရှောင်တွေခိုလုံနေတဲ့နေရာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်နေတဲ့နေရာမဟုတ်ပဲဒုက္ခသည်တွေခိုလုံနေတဲ့နေရာကိုဘုံကျဲတိုက်ခတ်ခဲ့တာကတော့မသိတော်ဘူးလို့လည်းဒုက္ခသည်တွေကဆက်ပြောပြပါတယ်
။အဲ့ဒါလည်းမြင်ကျဲမသိပါဘူး။မသိဘူးဆိုတာဘာဖြစ်လဲဆိုအမှတိုက်ပွဲမှမဖြစ်တာ။တိုက်ပွဲမဖြစ်တဲ့လို့စခန်းတွေလည်းမရှိဘူး။ဒီအန်တွေလည်းမရှိဘူး။ကရင်စစ်သားစခန်းလည်းမရှိဘူး။ရဲဘော်တွေလည်းမရှိဘူး။အဲ့ဒီမှာရှိတဲ့ဆိုတော့ဥက္ကဋ္ဌရဲ့ဒုက္ခသည်တွေရဲ့နဲ့ပဲ။ Sorry ပါဘော။ဒုက္ခသည်မှာမကြားလို့ဒုက္ခသည်မှာကြားရင်ပုံသွားမှာပေါ့။ဒုက္ခသည်ကသလုံးသလုံးသလုံးကိုက်ရက်ကိုက်ရက်ပဲလေ။ဒီစစ်ကိုတို့ဒီတိကူတော့ပြန်လို့မမရဘူး။ပြန်လို့မမရတော့ပြန်လို့မရတော့အဲ့လိုပဲအမိဆိုရွက်နေတယ်ပေါ့။
တေဘောဘိုးရွာတဲ့ကိုဘုံကျဲတိုက်ခတ်မှုတွေကြောင့်တေဘောဘိုးကျေးရွာသားတွေနဲ့လိခေကောဒေတာကဒုက္ခသည်တွေဟာဘေးလူရာကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရမှာရာကနန်းရှိတဲ့ဒုက္ခသည်တွေဟာညရင်းချင်းထိုင်းဘက်ကိုထွက်ပြေးခိုလုံကြရတယ်လို့လည်းဆိုပါတယ်
အခုဆိုရင်မြောက်ဝတီခရိုင်ပင်ကဥက္ကဋ္ဌစခန်းတိုက်ပွဲကြောင့်အရက်သား9ရက်မနေ့တိုက်စုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေတာပါစစ်ကောင်စီဘက်ကတော့ထိုင်းမြန်မာနယ်စပ်မှာတိုက်လေယာဉ်တွေနဲ့လေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေကိုစက်တိုက်လုပ်နေရမှာဇူလိုင်လ2ရက်နေ့ထိဆိုရင် 6ရက်စက်တိုက်ရှိသွားပြီဖြစ်ပါတယ်ရှင်ကရင်ပြည်နယ်ဘက်ကသတင်းမအေးမှသတင်းပေးပို့ ပြည်သူ့ပွားစရာဖြစ်နေတာဆယ်စုနှစ်တက်ချီကြာမြင့်နေပါပြီအမေရိကန်တရားလွှတ်တော်ကဆယ်စုနှစ်နဲ့ချီတီမြဲခဲ့တဲ့အဲ့ဒီဥပဒေကိုတောက်ချနေတာပဲဖြစ်ဖြစ်လိုက်ပါတယ်။ဒါမဲ့နိုဝင်ဘာ၂ရက်ကပွဲမှာတရေသားဖြတ်ချမှုအကြောင်းအရာကဘယ်လိုတက်ရောက်နိုင်လဲဆိုတာကိုပြည်သူ့လွှတ်တော်ရဲ့ဗီအိုအေသတင်းတောက်ကက်သရင်းဂစ်ဆွန်သတင်းဆောင်ပါကိုဦးတင်မောင်တန်းကပြောပြပေးပါလိမ့်မ
Joseph Miazon Song Chet Chet Videga the Kugado. Tapia Chamuha, Puzio Chabu, Chiga, Ubriga, Betare, Aquin, Mahopu, look. Song Chat like Dave, Chibare. The Song Chaja, American Tamaraga, Chechin, Tobiamu, Chibare.
We need to restore the protections of Roe as law of the land. We need to elect officials who will do that.
ဒေသဖြတ်ချက်ခွင့်အခွင့်အရေးကိုဒီတိုင်းပြည်ဥပဒေဖြစ်ပြန်လည်ပြဋ္ဌာန်းနိုင်မှုလိုပါတယ်ဒီလိုပြဋ္ဌာန်းမဲ့အမှတ်တွေကိုရွေးကောက်ချက်ကိုလိုပါတယ်ဒီဆောင်ပေါက်ရာသီမှာရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နိုင်ငံရေးမှာစားဖြတ်ချက်ခွင့်ကိုစတင်တဲ့တရားလွတ်တော်ချုပ်တရားသူကြီးတွေကိုခန့်ထားမယ်ဆိုတဲ့ဂရိစကားကတော့ချက်ကြားခဲ့ပါတယ်သူကအခုလိုပြောခဲ့ပါတယ်
I am putting pro-life justices on the court.
တပည့်ချတာဖွဲ့စည်းပုံခွင့်ရဖြစ်တယ်ဆိုတဲ့ဆုံးဖြတ်ချက်ပြက်ပြက်သွားပြီးတဲ့အတွက်အခုခါမှာ Republican Party မဲပေးသူတွေကမဲယုံတွေကိုတွားကြအောင်ပါလားပြည်နယ်စစ်မှာတိုက်ပွဲတွေပိုရှိပါတယ်လို့အောက်လွတ်တော်
Republican Amat Steve Scalise ကအခုလိုပြောပါတယ်ဒီတိုင်းအသက်ကိုကာကွယ်ရေးအလုပ်တွေကအခုမှစတာပါဒီအချက်ကအန်နာလူးလစ်လို့အသက်ငယ်ရွယ်တဲ့သမယိုးကျဝါဒီမဲဆန္ဒရှင်တွေကို
စေစောပေးခဲ့ကြောင်းအခုလိုပြောပါတယ်
Republicans are plotting a nationwide abortion
ban.
အခုထိတော့မရှင်းလာသေးပါဘူးဒီမိုကရက်တွေကိုပို့ပြီးရွေးကောက်တင်မြောက်လဲထူးခြားပါမလားလို့တားဖြတ်ချက်အခွင့်အရေးကိုထောက်ခံသူတွေကတော့တန်ရရှိနေတာကိုအနာဘယ်လ်ကအခုလိုပြောပါတယ်အင်သီရီရိုးဝေးစ်အွန်သီဘယ်လတ်အင်ရီယယ်လစ်ဘယ်လတ်ရရတော့မဲယုံကိုရလာတာပေါ့လေလက်တွေ့မှာတော့ဒီမိုကရက်တွေအမှတ် 60
လိုအပ်တယ်ဆိုတဲ့ပြတ်ထန်းသတ်မှတ်ချက်ကလည်းရှိနေတာကိုအနာဘယ်လ်ကယင်ညွန့်ပြောသွားတာဖြစ်ပါတယ်ခင်ဗျာပရိသားဆရာညင်ပွားမှုအကြောင်းဦးတင်မောင်တန်းပြောပြပေးတာပါအခုဆက်လက်တင်ပြပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုတ်တန်စီစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုဖြစ်နေတဲ့မကွေးတိုင်းပေါင်းမြို့နယ်တွေကလူအခွင့်အရေးချိုးဖောက
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒိုးတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းပေါ့မြို့နယ်ဟာစစ်ကောင်စီတပ်ရဲ့ပြစ်မှတ်အထားဆုံးနေရာတွေထဲကတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာနေစဉ်နဲ့အမျှကန့်သတ်ချက်တွေထုတ်နေပြီးဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရပါတယ်ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကရေးသားထားတာဖြစ်ပြီး Frontier မြန်မာကသတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဆောင်မအတွင်းဒေသခံတချို့ရဲ့နာမည်တွေကိုကြောင်းလဲအသုံးပြုထားပါတယ
်။ကျမတို့လာကြည့်ရတဲ့ကိုရှိတယ်မထင်ပါဘူး
။သူတို့ရွာရဲကိုစစ်ကောင်စီကလင်းရင်နဲ့ပြစ်ခတ်တိုက်ခိုက်ချိန်မှာထမင်းငယ်ရေငန်းနဲ့ပြေးလွှားခဲ့ရတဲ့အတွေ့အကြုံကိုမကွေးတိုင်းပေါ့မြို့နယ်ရေချော်ရွာကအသက်38နှစ်အရွယ်မငွေကပြန်ပြောပြနေရပါစစ်တပ်ကအာဏာသိမ်းပြီးကလေးကအင်ဂျင်200ရှိတဲ့ရေချော်ရွာကိုစစ်ကောင်စီတပ်သားတွေလာတိုက်ခိုက်ရတာ3ချိန်ရှိပါပြီစစ်တပ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအာဏာရှင်ဆန့်ကျင်ခုခံမှုတွေကိုအကြမ်းဖက်ဖြိုခွင်းတဲ့တိုက်ပွဲတွေကြောင့်ဘဝတွေဇောက်ထိုးမိုးမျောဖြစ်ကုန်ပြီးမကွေးတိုင်းမြောက်ပိုင်းမှာပြန်ကျဲစစ်ရှောင်နေရသူတွေကမငွေတယောက်တည်းတော့မဟုတ်ပါဘူးအရင်တုန်းကတော့ပေါ့တီတကန်တွေဟာစိုက်ပျိုးရေးကိုလုပ်ကင်ပြီးအေးချမ်းစွာနေထိုင်ခဲ့ကြတဲ့ဒေသဖြစ်ပါတယ်ဒါပေမဲ့မြမအပူပိုင်းဒေသလိုလူသိများတဲ့ပေါ့တီတမှာဒေသကန်ကာကွယ်ရေးအဖွဲ့တွေများစွာပေါ်လာပြီးရဲ့နောက်မှာတော့စစ်ကောင်စီကတရင်အလိုက်အင်အားချပြီးဝင်ရောက်နှိမ်နင်းပါတော့တယ်အခုကြည့်တော့ဒေသကန်ကာကွယ်ရေးအဖွဲ့တွေကိုတိုက်ရမှာအရှုံးနဲ့သာရင်ဆိုင်နေရပါတယ်ဒါကိုတုတ်ပြန်တဲ့အနေနဲ့စကောင်စီကသူ့ရဲ့နာမည်ဇိုးနဲ့ကြော်ကြတဲ့ရက်ဆက်ကျင်းကျုပ်လာတဲ့လုပ်ရက်တွေကိုထုတ်သုံးလာခဲ့ပါတယ
်။ဟုတ်ပါဟုတ်ရဟုတ်ပါဟုတ်ပါဟုတ်ပါပြည်ရည်ဟုတ်လားတိုက်တယ်
တိုက်ခဲ့ဒီလိုလုံးမီးလုံးတိုက်
ကြာသေးတဲ့လားတွေတုန်းကလည်းပေါ့မြို့နယ်တလွားမှာစစ်တပ်ကလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေလုပ်ခဲ့လို့ဒေသခံတွေကဒုအတန်ကိုပြောပြပါတယ်။တပ်ပွဲအတွင်းရွာတွေကိုမီးရှို့ပြီးအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့လည်းပြောပြပါတယ်။မငွေကသူ့အိမ်ကနေထွက်ပြေးရအောင်ကအတွေ့အကြုံကိုပြန်ပြောပြခဲ့ပါတယ်
။ဒီကျမတို့ရွာကြီးကြီးဆိုရတဲ့ကျမတို့ကလည်းဒီအမောင်နဲ့ရှိဘူးအဲဒီလူအိုတွေနဲ့ကလေးတွေနဲ့အဲ့လိုပြေးလာတော့တာလေးနဲ့တခြားရွာတွေကိုတွားတော့ကြတော့အဲ့လိုကတော့မျက်ရည်ကျမိတယ်။ဒီဆိုတော့ကတော့သူတို့ဘွန်နာကြီးတာနဲ့ကိုကိုမျက်ရည်ကမကြဘူး။နာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိတယ်
။ပြောရမယ်ဆိုရင်ပေါ့မြို့နဲ့ကင်းမရွာဟာနှွေဦးတော်လည်ရေကာလမှာစစ်ကောင်စီရဲ့ပထမဆုံးမီးရှို့ခံခဲ့ရတဲ့ရွာဖြစ်ပါတယ်။ဒါအပြင်Data Form မြန်မာရဲ့ထုတ်ပြန်ချက်အရမီးအိမ်မီးရှို့ခံရမှုမှာမကွေးတိုင်းဒေသကြီးကအများဆုံးပါအခုနှစ်မေလအထိပေါ့မြို့နယ်ကနေအိမ် 1,208 လုံးမီးရှို့ခံထားရပါတယ်အဲ့ဒီလိုကြုံနေရတဲ့ပေါ့မြို့နယ်ကအခြေအနေတွေကိုတင်ပြဖို့ဒေသခံတွေနဲ့ဒေသကကွေရေးအဖွဲ့တွေပေါင်းပြီးဖွင့်ထားတဲ့ပေါ့ Newsletter Page ရဲ့အချက်အလက်အရမျိုးနဲ့အတွင်ကရွာ230ရဲ့ဆေးရဂိုင်နှုံးကျော်ဟာစစ်ကောင်စီလက်ချက်နဲ့မီးရှို့ခံခဲ့ရပြီလို့သိရပါတယ်စစ်ကောင်စီရဲ့မီးရှို့ဖျက်ဆီးခံရတာကပေါ့တောက်ပိုင်းမှာအများဆုံးဖြစ်ပြီးတော့ပသိမ်မုံရွာလမ်းရဲ့အနောက်ဘက်မှာတင်ကျေးရွာပေါင်း12ရွာရှိရဲ့လို့အဲ့ဒီကျေးရွာတွေကိုကုညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့တွေကြီးကသိရပါတယ်ပေါ့နယ်တောင်ပိုင်းမှာဘာကြောင့်မို့ဒီလောက်ထိအခြေအနေဆိုးဝါးသွားရတာလဲဆိုရင်ဧပြီလ6ရက်နေ့ညနေပိုင်းမှာဒေသတွင် PDF ပေါင်းအဖွဲ့ကစစ်ကောင်စီရဲ့လက်နက်ကုန်ကျစရိတ်တင်လာတဲ့တွဲကား3စီးကိုပသိမ်မုံရွာလမ်းပေါ်မှာဖမ်းမိလိုက်တာကစရဲလို့ဒေသခံတွေကဆိုကြပါတယ်။အဲ့ဒီကား3စီးဟာတရမျိုးအခြေဆိုင်တမရော့ကာကွယ်ရေးပစ္စည်းစက်ရုံကပါစာစနစ်ကနေထွက်ခွာလာပြီးပေါ့မျိုးအခြေဆိုင်ကပါစာစက်လေးကိုပို့မှဖြစ်တယ်လို့သိရပါတယ်။ PDF ပေါင်းအဖွဲ့ကအဲ့ဒီလက်နက်ကုန်ကျန်ကား3စီးအပြင်ဘူကြီးအစင်းအပါဝင်စစ်သား9ယောက်ကိုလည်းသူတို့ရဲ့လက်နက်တွေနဲ့အတူဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အဲဒါကြောင့်စစ်ကောင်စီဟာပခုတ်ကူပေါက်နဲ့စိတ်ဖြူမျိုးနယ်ကရွာတွေကိုဝေဟင်မြေပြင်စစ်ကြောင်းထုံးမှုတွေနဲ့တိုက်ခိုက်ခဲ့ပါတယ်။ပေါက်မျိုးနယ်မှာမီးရှို့မခံရတဲ့ရွာ3ရွာပဲကျန်ခဲ့ရလို့လည်းဒေသခံတွေကဆိုပါတယ်
။တမန်တော်ဗျာ။တမန်တော်ဗျာ
။ညီအိမ်တွေကိုမီးရှို့ဖျက်ဆီးပြီးရဲ့နောက်မှာလည်းမကြခဏစစ်ကြောင်းထိုးလာတဲ့အတွက်ဒေသခံတွေဟာတောတောင်နေတဲ့တခြားကျေးရွာတွေစီမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ပေါ့မျိုးနယ်မှာစုစုပေါင်းစစ်ဆောင်တပေါင်းခွဲထက်မနည်းရှိပါတယ်။လက်တလုံးမှာမိုးတွင်းလဲရောက်နေပြီဖြစ်တဲ့အတွက်ပေါ့တောင်ပိုင်းကျေးရွာများစွာကလူပေါင်းထောင်ကြီးဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေရလို့အဲ့ဒီမိဘသင်းပြည်သူတွေကိုကူညီနေတဲ့အမည်မဖော်လိုသူတဦးကပြောပါတယ်။
ဒီလောလောဆယ်တော့ မိဘတဲ့ငယ်သူတွေမှာအဓိကကတော့နေရင်ခက်ခဲရရှိရတယ်ကျွန်တော်တို့ဒီဘက်မှာဆိုရင်ဟိုရာသီဥတုကလည်းမိုးဝကြတော့လားဆိုတော့ကျွန်တော်တို့ဘက်မှာဆိုရင်တော့တော်တဲ့ဒီမှာဒီလိုတဲလေးစောင့်နေရတယ်ဗျာအဲ့တော့မိုးကားတွေပါလေဆိုတော့လည်းကျင်းဝင်ဟိုဒီ UC ကွန်ပိတ်ခံထားတာဆိုတော့မိုးကားတွေပါလေလိုအပ်ချက်တွေရှိရပါတော့အဲဒီဒီကြောင်ဦးကုန်းတို့ပါလို့ဆိုရင်တော့ကျွန်တော်လဲဆိုင်တဲ့ဒေတာတွေမဟုတ်တော့ခြံနေပါရင်လည်းကျွန်တော်တို့တင်ခွင့်မပေးဘူးလေအဲဆိုတော့ခြံနေပါရင်လည်းနည်းနည်းပါးပါးအစားတောင်းတယ်ခက်ခဲမှုရှိတာပေါ့နော်အများသောအားဖြင့်တော့အဲနေဖို့နေစားဖို့မှာတော့ကျွန်တော်တို့မိုးပါရီလိုမှာပေါ့ဗျာမိုးပါရီလိုမဲနေစားတော့ဖို့ခြံနေပါရီပေါ့နော်ဒီမိုးစုံကိုပြတ်တမ်းဖို့တော့အဲ့ဒါတွေတော့လိုရမယ
်ကြောင်နေအတွက်နောက်ထပ်ခဲတစ်ခုကတော့စစ်ကောင်စီကပေါင်းမျိုးနယ်ကိုဆေးဝါးတွေတဲယူခွင့်ပေးမထားတော့ပုံရှိုးကွယ်ရှင်နဲ့တည်ယူနေကြရရလို့သိရပါတယ်။ဒေသခံတွေကစစ်တပ်ကထွက်လာတိုင်းမှာကိုကြောက်နေကြရပြီးရွာကိုစစ်သားတွေဝင်လာရင်မြန်မြန်တင်းချိုင်နိုင်အောင်အသင့်ပြင်ထားကြရတာပါ။စစ်ကြောင်းမှလိုက်ပါလာတဲ့စစ်သားတွေဟာစစ်ဘေးရှောင်နေတဲ့တဲရဲကိုဝင်ပြီးစားတောက်စရာတွေယူတာ၊ပတ်စံတဲ့ရွှေတွေကိုတွေ့ရင်လည်းယူသွားတာတွေအပြင်လူတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချတာကိုလည်းခံကြရရလို့ဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်။အတက်ခံရတဲ့ပြည်သူပေါင်းကလည်း30ချက်မနည်းဘူးလို့ဆိုပါတယ်။အမည်မဖော်လိုတဲ့စစ်ဆောင်ဒေသခံတဦးကတော့သူတို့နေအိမ်တွေဖျက်ဆီးခံခဲ့ရတာကြောင့်ဘဝတွေတော်တော်လေးခက်ခဲသွားပြီလို့ဆိုပါတယ်။နေအိမ်တိမ်ကိုအ ਨੇ စုံကြက်တင်ရကနန်းတက်မိုးရှိတဲ့အတွက်နေအိမ်များစွာကိုပြန်လည်တည်ဆောက်ဖို့အတွက်မလွယ်ကူပါဘူး။နောက်တစ်ခုကစစ်ကောင်စီရဲ့များပြားလာတဲ့စစ်ဆေးရေးဂိတ်တွေကနေသူနေသားတွေကိုပိုဆစ်စေရကိုလည်းကြောက်နေရတယ်လို့သူကဆိုပါတယ်။
ကျွန်တော်တို့လောလောဆယ်ကတော့ရုပ်ခွင့်မှန်တယ်ကျွန်တော်တို့ဆုံးရှုံးနေရမယ်ဒီကျွန်တော်တို့လွတ်လွတ်လပ်လပ်သွားလာဖို့နေရဘူးကျွန်တော်တို့နေသူနေသားတွေဆိုရင်အပြည့်ရှိရှိရှိရှိအကြောင်းမဲ့အာဆက်စီးကိတ်ဒီမှာဆက်စီးပါမျိုးရှိတယ်အာဖုံးနေပါသေးတင်ထားလိုက်တာမျိုးကျွန်တော်တို့ဥမာကျွန်တော်တို့အဲ3000လောက်လို့ပြီးလက်မီးလို့ပါလို့လို့မျိုးပေါ့နော်အဲ့လိုအင်ဆောင်ပစ္စည်းမျိုးတွေနောက်တန်တဲ့ပတ်သက်တဲ့ပစ္စည်းတွေဆိုရင်ကျွန်တော်တို့ဘာမှဝယ်ယူခွင့်မရဘူးအာဆိုင်ဒီတင်ဆောင်ကမပြူဘူးအော်လက်ဖက်ဘဲကျန်းကဆောက်တော့အဲ့လိုအမျိုးတွေကတခါလေးပိတ်ပင်တာရှိတယ်။ဆေးဝါးဆိုလည်းပိတ်ပင်ထားတာအတွက်ကျွန်တော်တို့လက်ကျမရေးတဲ့ဆိုတာတော်တော်လေးခက်ခဲလေးကိစ္စဖြစ
်။ပောက်တောင်ပိုင်းကဒေသကကွေလက်နက်ကင်အဖွဲ့တခုဖြစ်တဲ့ဂလုံတက်ရင်နှစ်ကဆရာကျောက်ကတော့စစ်ကောင်စီတပ်ဟာမဆိုင်တဲ့ကြေးရွာပြည်သူတွေကိုတိုက်ခိုက်တာနေအိမ်မီးရှို့ရာတွေလုံးမဲ့အစားလက်နက်ကင်ထားသူအချင်းချင်းသာဖြေရှင်းတင်တယ်လို့မှတ်ချက်ပေးပါရစေ
။အဲ့ဒါချင်းကျွန်တော်တို့ကကြေးရွာပြည်သူတွေနဲ့မဆိုင်ဘူး။ကြေးရွာပြည်သူတွေအိမ်တွေပါတွေရှို့ရတယ်လို့ကျွန်တော်တို့ကသူတို့ပစ္စည်းသိမ့်နေကျွန်တော်တို့လက်နဲ့ပါညာသေးမှပါညာဆိုလဲသူတို့ကလည်းလမ်းမှာသိမ့်ပါပဲဒါနဲ့ကျွန်တော်တို့ယောက်ျားယောက်ျားချင်းသူတို့လည်းကျွန်တော်ရဲ့တိုက်သူတွေမနိုင်နောက်ဆိုမှကျွန်တော်တို့လည်းမထောက်ဘူးဆိုရင်နောက်ဆိုဒါနဲ့သူတို့ကျွန်တော်တို့ရှားတိုက်အလိုဝက်တိုက်ကြည့်ချင်တာဘာမှမဆိုင်တဲ့ကြီးပါလေဒီဒီဒီမီးလည်းမချုပ်ကြည့်ချင်ယောက်ျားယောက်ျားချင်းလည်းအလိုတိုက်တာပဲကော
ရေကျော်ရွာကမငွေရွေးအိမ်ကတော့ကံကောင်းစွာနဲ့ပဲအိမ်အဖီခြံစည်းရိုးတွေပဲလောင်ကျွမ်းသွားပြီးအိမ်မကြီးကတော့အကောင်းပကတိကျန်ရစ်ပါရဲ့ဒါပေမဲ့လည်းရွာထဲမှာမနေရဲပဲတောထဲမှာအခြားသူတွေနဲ့အတူနေနေရတာပါယာယီတဲလေးတွေနဲ့နေရတာဖြစ်တဲ့အတွက်ခြင်တော်လဲပြည့်ပြည့်စုံစုံမရှိကြတော့ခြင်ကြိုက်ပြီးအနာတွေဖြစ်ကြရတာဆေးဝါးမပြည့်စုံတာရွာနီးနားချင်းတွေကထောက်ပံ့တာလေးတွေနဲ့စားတောက်နေရတာတွေရှိတယ်လို့ဆက်ပြောပါရ
စေ။ဒီကောင်ကြီးကိုကျမတို့ကတော့လက်နဲ့ခြာစီစဉ်နေ။အဲ့ဒါမျိုးပဲကျမတို့လိုချင်နေတဲ့ဖလက်ဒီမိုကရေစီကြီးတဲ့ရာစီစဉ်နေ။ရွာသူရွာသားတွေလည်းအေးအေးဆေးဆေးနေရတဲ့အချိန်ကြီးလည်းလိုချင်နေ။ငါကိုယ်တော့ပုံစံမျိုးလေးပဲဒီ၅နှစ်ကာလပုံစံလေးကို၅နှစ်ကာလလာရှိတိုက်တာလေးသုံးနှစ်လောက်တောင်မှကောင်းကောင်းမွန်မွန်မအုပ်ချုပ်လိုက်ရဘူး။မအုပ်ချုပ်ရဘဲနဲ့တောင်ဒီလိုကြီးတွေကောင်းနေရဆိုတော့ကျမတို့ကအဲ့ဒီဟာလေးပဲပြန်လိုချင်နေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်အဖွဲ့သားတွေကပြောလင်းပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American တန်ရဲ့ဇူလိုင်လ3ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American တန်ရမနပိုင်းတန်လွင်အစီအစဉ်တွေကို line တို့မီတာ24 40 51နဲ့ line လမ်းမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့အဲ့ဒီအထက်ကတစ်ခုကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကကလေးဖြတ်ကြတာဟာဖွဲ့စည်းပုံကပေးထားတဲ့လူ့အခွင့်အရေးမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေဖြစ်လာခဲ့ပါတယ်။ကလေးဖြတ်ချမချဆိုတာအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကယူဆကြသလိုအသက်ရှင်ပိုင်ခွင့်ဟာလည်းတရီသားရဲ့အခြေခံအခွင့်အရေးတရားဖြစ်တယ်လို့ Republican တွေကပြောဆိုနေကြပါတယ်။ဒီသတင်းပတ်ရဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာကလေးပြတ်ချတာနဲ့ဆက်နွယ်နေတဲ့လူ့အခွင့်အရေးနှစ်ရအကြောင်းကိုမြန်မာအမျိုးသမီးလူ့အခွင့်အရေးလှုပ်ရှားသူဒေါက်တာတင်မာဦးနဲ့ဦးတင်မောင်တန်းကဆွေးနွေးထားပါတယ်ခင်ဗျာ။
ဒီကရပါကဒီမိုကရေစီနဲ့လူ့ခွင့်ရေးသတင်းတွေထဲမှာတားဖြတ်ချတာနဲ့ပတ်သက်တဲ့မျိုးသမီးအခွင့်အရေးကိစ္စထိတ်တန့်မှုရောက်ရှိလာပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားလွှတ်တော်ချုပ်ကလည်းတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးတရားမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း50လောက်တုန်းကတော့ Roe v. Wade လို့တည်ကြတဲ့အမှုမှာတရားလွှတ်တော်ချုပ်ကတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးတွေရဲ့ခွင့်ရတဲ့ဖြစ်တယ်လို့သတ်မှတ်ခဲ့ပါတယ်အခုတော့အဲ့ဒီဆုံးဖြတ်ချက်ကိုလက်ရှိတရားလွှတ်တော်ချုပ်တရားသူကြီးတွေကပြန်ချလိုက်တာပါဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံကအမျိုးသမီးခွင့်ရေးတက်ချွတ်လှူရှားသူဒေါက်တာတင်မာဦးဖြစ်ပါတယ်မင်္ဂလာပါဆရာမကြီးကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးအခွင့်အရေးမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပါတော့ဒါနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာလည်းတော်တော်လေးကြီးရဲ့ရိုက်တယ်အထူးသဖြင့်အနောက်နိုင်ငံတွေပါပေါ့နော်အဆယ်လာတမျိုးကြအဆယ်လာဝါဒီတွေကလည်းအမေရိကန်ပြီးရင်ဗြိတိန်ဆိုပြီးတော့ USP UK ဆိုပြီးတော့လည်းသူတို့ကြွေးကြော်လာကြတာသူရှိပါတယ်နော်ဆိုဒီကလေးဖြတ်ချတဲ့ကိစ္စမှာလည်းလူခွင့်ရေးလို့ပြောကြတဲ့ခွင့်ရေးကိစ္စကြီးနှစ်ရက်ကထိတိုက်တွေ့လာတယ်ပထမတစ်ခုကတော့ကိုရင်တမိရင်အမေရဲ့အမျိုးသမီးဆိုင်အမျိုးသမီးခွင့်ရေးပေါ့เนาะအဲ့ဒါနဲ့တကြိုင်တည်းမှာပဲဒရေသားရဲ့လူခွင့်ရေးဆိုင်ရာကိစ္စဆိုတော့ဒီအခွင့်အရေးတစ်ခုထိတိုက်တွေ့တာအဲ့တော့ဟုတ်လားဘာကြောင့်အမျိုးသမီးခွင့်ရေးဖြစ်ရတာလဲ
ဟုတ်ကဲ့အာဆိုတော့အမျိုးသမီးခွင့်ရေးလို့ပြောတာတော့ရှင်းပါတယ်အမျိုးသမီးတယောက်ကိုဝင်ရှိလာပြီးကလေးမွေးတဲ့အချိန်ပေါ့နော်ဒီကလေးကိုလွှဲထားရတာဒီကိုဝင်ရှိတဲ့အချိန်မှာအမေဆိုတာကမျိုးစုံတော့ပေါ့နော်ဒီကျန်းမာရေးပြဿနာတွေအများကြီးကိုရင်ဆိုင်ပြီးတော့ကိုလာလုံးလုံးဖြတ်တန်းရတယ်တခါပြန်ပြီးတော့ဒီလိုကိုလာဖြတ်တန်းတဲ့အချိန်အပြင်ပေါ့နော်ကလေးမွေးတဲ့အချိန်မှာလည်းအမျိုးသမီးတွေကအာတေဆုံးနိုင်ခြင်းရှိတယ်အများကြီးတော့ပေါ့နော်သူတို့ရဲ့ကျန်းမာရေး risk တွေရှိနိုင်တယ်ဒီလိုမျိုးအခြေအနေတွေကိုလည်းဖြတ်တန်းရတယ်တခါကလေးမွေးပြီးသွားပြန်ရင်လည်းအမျိုးသမီး90ရာခိုင်နှုန်းလောက်က postpartum depression လို့ခေါ်တာပေါ့နော်ကိုဝင်ကလေးမွေးပြီးကကစိတ်ကြရောကပြောရမယ်ဆိုရင်တော့ဆရာရဲ့ကလေးတယောက်မွေးဖွားလာတယ်ဆိုရင်အဲ့ဒီကလေးကဘိုက်ထဲမှာစပြီးတော့တရေတီလာရာကစပြီးတော့ဒီကလေးရဲ့ဘဝတစ်လျှောက်အမေရိကသားလေးဝင်တော့ဝင်ဖို့အများဆုံးခံစားရတဲ့ဒီနေ့ဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့နေရာမှာဝင်ပြီးတော့ဘယ်အမျိုးသားကမှလည်းဝင်ပြီးကိုဝင်ဆောင်ပေးလို့မရသလိုကျမတို့နေရာမှာလည်းဝင်ပြီးတော့မွေးဖွားပေးလို့မရဒီတော့ကိုဝင်ဆောင်လာတဲ့6လအပြည့်ဒီအမျိုးသမီးတယောက်ရဲ့ဘဝတစ်ခုလုံးကြီးကိုကလေးတယောက်ဆိုတာကအများကြီးအကျိုးသက်ရောက်နိုင်တယ်ပေါ့နော်ဒါဒီကလေးကိုမွေးမယ်မမွေးဘူးဆိုတာကသူခုတ်ဆုပ်ထားရပေါ့နော်ဒီကလေးကိုကိုဝင်လွှဲထားရတဲ့အမျိုးသမီးမှသာရင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လေဘာလို့လဲဆိုသူသားလေးရဲ့ဒီကိုဝင်ဆောင်အကျိုးသက်ရောက်မှုအများဆုံးခံရတဲ့သူဖြစ်တယ်ဒါသူ့ရဲ့ private ကိစ္စဖြစ်တယ်ဆိုပြီးတော့အမျိုးသမီးတယောက်ရဲ့လုပ်ပိုင်ခွင့်ဆိုတဲ့နေရာကနေမှာပဲကျမတို့ကဒါအောင်အမျိုးသမီးခွင့်ရေးလို့သတ်မှတ်ပြီးတော့ကြွေးကြော်ကြတာဖြစ်ပါတယ်
။ဟုတ်ကဲ့ကျမတစ်ဖက်မှာကြာတော့လေ pro life လို့ပြောတဲ့ဒရေသားရဲ့ဘဝအတွက်လူခွင့်ရေးရှိတယ်ဆိုပြီးတော့ပြောဆိုလာကြတာရှိ
တယ်။ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့သိပ္ပံပညာရရောဘာသာဘောင်းဆောင်ရဲ့အယူဆရပြောရလို့ရှိရင်လည်းဒီကိုယ်ဝင်မှာဖြစ်တည်တဲ့ဒရေသားဟာတရားလူသားတယောက်ဖြစ်တယ်။ဒါကြောင့်မို့သူ့မှာအခြေခံလူခွင့်ရေးဖြစ်တဲ့အသက်ရှင်ပိုင်ခွင့်ဆိုတာရှိနော
်ဟုတ်
လူမီးခွင့်ရေးတွေကဒီလူခွင့်ရေးကိုပေါ့ အတိမမပြည့်ဘူးလား
ကျမတို့ကလေးလို့ပြောမယ်ဆိုတော့လူသားတယောက်ရဲ့ဘဝအပိုင်းခြားအချိန်ပေါ်မှာမူတည်ပြီးတော့နာမည်တွေမတူဘူးဆရာဥမာကိုဝင်မှာဆိုလို့ရှိရင်ခုနှစ်ပတ်ရဲ့အောက်မှာဆိုလို့ရှိရင်ကျမတို့ဂျာမီနယ်စိတ်လို့ပဲခေါ်သေးတယ်ပေါ့နော်6ပတ်လောက်ကြည့်ရဂျာမီနယ်စိတ်ပဲခေါ်သေးတယ်သူနှလုံးမခုန်သေးပေါ့အဲ့တော့နှလုံးခုန်ကနေစပြီးတော့ကျမတို့ဒီ20ပတ်လောက်12ပတ်လောက်အထိပေါ့နော်အမ်ဘရီယိုခေါ်ရင်20ပတ်လောက်အထိသွားရပေါ့အဲ့နောက်ပိုင်းမှာဆိုကျမတို့မမွေးခင်အထိဆိုလို့ရှိရင် fetus လို့ခေါ်ရပေါ့နော်အဲ့တော့ဒီအမေရဲ့ပိုက်ထဲမှာရှိနေတဲ့ထားပါတော့အမ်ဘရီယိုလေးကိုကျမတို့ကဒါကိုလူသားတယောက်လို့တတ်မှတ်မယ်ဆိုလို့ရှိရင်ရှင်ပြီးသားအမေပေါ့နော်ဒီအမေရဲ့လူအခွင့်အရေးနဲ့ဒီဘိုက်ထဲမှာအမေကိုရဲမှာ host လုပ်မှာအမေကဆက်ထားထားမှာဒါမှမဟုတ်အမေကကျမ်းမာမှာရှင်ခွင့်ရမယ်ဒီလူသားနဲ့ဟာ value ချင်းအတူတူပဲလို့တတ်မှတ်တာဟာအဲ့နေရာမှာ flaw ဖြစ်နေတယ်လို့ကျမကတော့မြင်နေပေါ့ဘာလို့လဲဆိုတဲ့အခါကျတော့ဒီအမေကသာကျမ်းမာရေးမကောင်းခဲ့ဒီအမေကသာဒီကိုဝင်ကိုဆက်ပြီးတော့မလွယ်ခြင်းရင်သူ့မှာခန္ဓာကိုယ်မှာကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ပေါ့နော်စိတ်ကျမ်းမာရေးလူကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအမေကဒီကလေးကိုပံ့ပိုးနိုင်စမ်းနေမရှိလို့မလိုချင်တာပဲဖြစ်ဖြစ်ဒါမျိုးတွေဆိုလို့ရှိရင်သူ့ကိုယ်ထဲမှာရှိနေတာဥမာလူသားတယောက်လို့ပြောမယ်ဆိုလို့ရှိရင်မွေးဖွားပြီးသားသူဟာသူရက်တည်နိုင်တဲ့လူသားကိုရောလူသားလို့ခေါ်တယ်သူများကိုယ်ထဲမှာရှိနေတဲ့အရာကိုရောလူသားလို့ separate ပေါ့နော်ဒီဒါလာလဲနောက်လူသားတယောက်ပဲလို့သတ်မှတ်တာကနည်းနည်းတော့လွဲနေတယ်လို့ကျွန်မမြင်နေရှင
်းဒါကတော့ဟိုတော်တော်လေးအငင်းပွားစရာရှိနေပေါ့နော်အသက်ကိုဘလို့လက္ခဏာတွေနဲ့သတ်မှတ်မလဲဆိုတဲ့ကိစ္စကတော့ဒါအငင်းပွားလာတယ်တချို့ကရှေ့ကိုစောပြီးပြောနေတယ်တချို့ကနောက်ကိုပြောနေဒါကတော့အခုတက်ထီလဲငြိမ်သွားတဲ့အဖြစ်တရားကိုကျွန်တော်တို့မရသေးဘူးပေါ့နော်ဆိုတော့ကျွန်တော်ဘာနဲ့ပတ်သက်ပြီးစက်ပြီးနေကြတာကမြန်မာနိုင်ငံမှာကောကလေးဖြတ်ချတဲ့ကိစ္စတွေနဲ့ပတ်သက်တဲ့အကြောင်းရင်းဘာကြောင့်ကလေးဖြတ်ချတယ်ဆိုတော့ data ချက်ကြီးရှိတာဆရာမများကြားမိဖတ်မိတာများရှိ
ဟုတ်အာရှိပါတယ်ကျမတို့ဒီ research သဘောမျိုးတော့မဟုတ်ဘူးကျမတို့အမျိုးသမီးအဖွဲ့တွေပေါ့နော်အများနဲ့ကျမတို့ဒီအမျိုးသမီးတွေနဲ့ဒီကိုယ်ဝင်ဖြတ်ချတာတွေနဲ့ပတ်သက်ပြီးတော့ကျမတို့ပညာပေးတာတွေရှိတယ်အဲကျမတို့စကားပြောတာတွေရှိတယ်ဆိုတော့ကျမတို့ကိုယ်ဝင်ရှိလာတယ်ဆိုတော့အခြေအနေကမျိုးစုံဖြစ်နိုင်တယ်တစ်ခါလေးမှဆိုလို့ရှိရင်အများအဖြစ်တော့ကျမတို့တွေကဒီ contraceptive တွေပေါ့နော်သတိသားကာကွယ်တဲ့နည်းလမ်းတွေမှာဆိုအမျိုးသမီးတွေကပဲတာဝန်ယူရတဲ့အခါမှာဥပမာအလုပ်တစ်ဖက်ကလေးတစ်ဖက်နဲ့စေတောက်ဖို့မိသွားတာတွေရှိတယ်တစ်ခါလေးမှဒီဆေးတွေ effort မဖြစ်တာတွေရှိတယ်ကျမတို့ကြေးလက်ကအမျိုးသမီးတွေမှာဆိုလို့ရှိရင်ဒါတွေကိုဝယ်ဖို့ခက်ခဲတာတွေရှိတယ်ပြီးတော့အပြိုအရွယ်ပေါ့နော်ချစ်သူရည်သားထားတယ်ကိုဝင်ရသွားတယ်ဒီဆေးကိုတွန်းဝယ်ဖို့အတွက်ကိုတို့မှာဘယ်လိုပြောမလဲပဝင်းစင်ရပေါ့နော်ဒါမြင်သွားမှာလို့ဒါမှမဟုတ်ကျမတို့နိုင်ငံမှာဆရာရဲ့ကိုနှုံးကိုဟိုမိန်းကလေးတယောက်ဖြစ်ဖြစ်ယောက်ျားလေးတယောက်ဖြစ်တယ်လာရင်တော့မှဥပဒေအရဖမ်းလို့ရတယ်လေနော်ကိုနှုံးကန်ဆောင်နေတဲ့ဟာဆိုလို့ရှိရင်ကျမတို့မှာဥပဒေရှိတယ်ဥပမာဒါဆက်ဝါကာပါဆိုပြီးတော့ထောင်ထဲထည့်လို့ရတယ်လေနော်အဲ့လိုမျိုးအဖက်ဖက်ကနေမှကျမတို့ဥပဒေအရရောပေါ့နော်ဒီဆက်ကိုလည်းပိတ်ထောင်ထားတယ်ဒါ contraceptive တွေကလည်းအရန်ကိုဥမာလေးလောလောကူဝယ်လို့ရနေတာမဟုတ်ဘူးဝယ်လို့ရနေတဲ့နေရာမှာတော့မှပတ်ဝန်းကျင်ကအရန်ကိုဖိနှိပ်ထားတဲ့အခါမှာပေါ့နော်ဒီအမြင်လေးရှိတယ်အမိန်ကလေးတယောက်ကတကယ်ကြီးဝယ်နေတယ်တုံးနေတယ်ဆိုရင်တော့အမြင်လေးများကြီးရှိတယ်ရက်ွက်တွေထဲမှာဆိုရင်ဒါတုံးရင်မိန်းမတွေကဘလိုတွေရုပ်ပြက်ဆင်းပြက်ဖြစ်သွားတယ်ကလေးမရနိုင်ဘူးစသဖြင့်ပေါ့မှားရွေးတဲ့အယူအဆတွေဒီလိုအကြောင်းကျန်လေးကြောင့်အမျိုးသမီးတွေအားဆိုရင် contraceptive တွေမှန်မှန်ကန်ကန်မတုံးဆဲရတာလည်းရှိကောင်းရှိတယ်တုံးခွင့်မရနေတာလည်းရှိကောင်းရှိတယ်တစ်ခါလေးမှဆိုလို့ရှိရင်ထားပါတော့ rape victim လို့မျိုးဆရာရဲ့ကလေးလေးတောင်အခုဆိုလို့ရှိရင်နော် rape လုပ်ခံရတယ်အပြုအယွယ်လေးတွေပုံဝင်ရှိလာတယ်ဒါမျိုးတွေရှိရယ် sexual violence တွေရှိရယ်အဲအဲ့လိုမျိုးအခြေအနေတွေမှာကျမတို့ကပုံဝင်ဆိုတာကအကြောင်းမျိုးစုံကြောင့်ဖြစ်လာကြတာကြီးပဲဖြစ်တယ်ပေါ့နော
်ကလေးဖြစ်ကြတဲ့ကိစ္စမှာတာဝန်ခံမှုတာဝန်ယူဖို့တော့တချို့ conservative လို့ပြောတဲ့အပြုအယွယ်အစင်လာဝါဒီတွေကကိုယ်ဝန်ဆောင်တဲ့မိခင်ဟာဒါသူ့မှာလည်းတစုံတရာတော့တာဝန်ရှိတယ်ဒါကြောင့်မို့ဒီကလေးကိုသူကပြုစုကြွေးမွေးစောင့်ရှောက်ရမှာဖြစ်တယ်လို့သူတို့ကဒီလိုပြောကြတယ်နော်ဆိုတော့ဆရာမအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုများပြောကြလဲ
ဟုတ်ကဲ့ဆိုတော့လေလောကမှာဘယ်ကလေးရမှလေမိမတယောက်ချင်းဆောင်ဖြစ်လာတာမဟုတ်ဘူးလေနော်အဆက်ဆိုတာယောက်ျားနဲ့မိမနှစ်ယောက်ပေါင်းမှဖြစ်လာကြတဲ့အရာကြီးလေနော်အဲ့တော့ယောက်ျားမပါဝင်မဲနဲ့ဘယ်မိမမတယောက်ချင်းဖိုက်ကြည့်လို့မရဘူးလေမရတဲ့အခါကျတော့ဒီကလေးကအမေကိုယ်ထဲမှာရှိနေတာနဲ့အမေတယောက်ချင်းမှာပဲအကုန်လုံးတာဝန်ရှိရဆိုတာမမှန်ဘူးပေါ့အဲ့ဒါကြောင့်မို့လေကျမတို့ abortion ဘာလို့လို့ကျွန်တော်ကျမတို့ justice ပေါ့နော်တရားမျှတမှုယောက်ျားတယောက်ကဒီပြဿနာကိုဘယ်တော့မှမရင်ဆိုင်ရအောင်ဘယ်ယောက်ျားမှမရင်ဆိုင်ရအောင်ဆရာရဲ့ဒါပေမဲ့တစ်ဖက်မှာမိမတွေကမွေးရပါတအိမ်တစ်လုံးပါလာမှုပေါ့မူတည်ပြီးတော့ကျမတို့ကတော့ဒီပြဿနာကိုရင်ဆိုင်ရတယ်ကျမတို့ရဲ့ဘဝတောက်လျှောက်မှာလေကျမတို့က920သော menstrual cycle ဒီမှာအချိန်မီးပိုက်ကြီးသွားနိုင်နေအဲ့တော့ကျမတို့တိုင်ပါလာလို့ဒီပြဿနာကြီးအားလုံးကိုလည်းရင်ဆိုင်ရတယ်တခါမလို့ချင်းလို့ဖြတ်ချရင်လည်းကျမတို့ပဲတည်ရတယ်အဲ့အဲ့ဒီအခါကျတော့ကျမတို့ဒါကိုတရားမျှတခြင်းနဲ့ဒါဆောင်မလို့ကြားနေမှကြားမှတရားမျှတမှုရဖို့အတွက်အမျိုးသမီးတွေကလည်းဒီဝင်တော့ဝင်ဖို့ကြီးကိုသူတို့လွှတ်ချခြင်းလွှတ်ချခွင့်ရဖို့အတွက်ဆိုပြီးတော့ abortion ဆိုတာရှိရမယ်လို့ကျမကတော့မြင်နေပေါ့
ဟုတ်ကဲ့ဒီတာပြစ်ချတဲ့ကိစ္စမှာနိုင်ငံတော်ရဲ့အခန့်ကဏ္ဍကို
ဆရာဘာလို့ယူစတယ်ဘာလို့မြင်တယ်ဘာတွေလုပ်ပြီးဖြစ်လို့ဆရာမထင်ဘူးဟုတ်ကဲ့အပြောင်းမယ်ဆိုလို့ရှင်တော့လေဒီမိမတယောက်ကိုဝင်ဖြတ်ချမလားမဖြတ်ချဘူးလားဆိုတာကနိုင်ငံတော်ရဲ့အလုပ်ကိုမဟုတ်ဘူးဒါနိုင်ငံတော်ရဲ့ဝင်ပြီးတော့ဟိုတားတားရမယ်ကိစ္စလည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့လို့ဒီအမျိုးသမီးတွေကိုတရားမျှတမှုသူ့နိုင်ငံသားတွေရဲ့လုံခြုံမှုဘာလို့လဲဆိုတော့ abortion ကိုသူတို့တားလိုက်လို့ရှင်လေ abortion ပျောက်သွားမှာပေါ့ပျောက်ဖြစ်လာတာပဲရှိနေအဲ့တော့ကျမတို့ပြောရမယ်ဆိုတော့ abortion ကိုကျမတို့ဖိပြလိုက်တဲ့အချိန်မှာ abortion rate ကကျသွားခဲ့တာလीเนาะအဲ့တော့ abortion ကြောင့်ပင်ဆုံးနေရလဲကျလာခဲ့တာလीเนาะအဲ့တော့အစိုးရတွေအနေနဲ့သူ့ရဲ့နိုင်ငံသားဖြစ်ပြီးသားအမျိုးသမီးတွေကိုသူတို့ကတကယ်ကြီးယူဆိုင်တယ်ဆိုလို့ရှင်ဒီသူတို့တားလို့လဲရမှာမဟုတ်တဲ့
အဲ့မျိုးသမီးတွေဆက်ပြီးသိဆုံးနေကြမှာပဲဆိုတော့လေနိုင်ငံတချို့ဟာကလေးဖြတ်ချတာကိုလည်းတားမြစ်ထားတယ်ဒါပေမဲ့အဲ့ဒီဖြတ်ချလိုပေမဲ့လို့ဘယ်လိုမှမရှောင်တာကိုယ်ဝင်ဆောင်လိုက်ရတဲ့အမျိုးသမီးကမွေးလာတဲ့ကလေးတွေကိုအပေါ်မှာပေါ့နိုင်ငံတော်ကဘယ်လိုသဘောထားတဲ့လဲဘာတွေလုပ်ပေးတဲ့လဲဟုတ်
အဓိကကတော့ဆရာရဲ့ နိုင်ငံတော်ရဲ့အခမ်းအနားအများကြီးပေါ့နော်ဥမာကလေးငယ်တော်တော်များများဆရာရဲ့ဥမာကလေးတငယ်ဥမာ neglect လုပ်တယ်ဆိုတာဆရာရဲ့ဘယ်လိုလဲမကြွေးမမွေးပဲနဲ့မိဘကပစ်ထားခဲ့တာတွေနော်မိဘနဲ့ကြီးဟာကဆုံးပစ်ထားတာတွေဟုတ်အဲဒါမှမဟုတ်လည်းအဲ့လိုကြီးဟာတွေမှာဆရာရဲ့ကလေးကိုကောင်းမွန်မွေးမကြွေးမွေးမပြူစုမဝတ်စားပေးပဲနဲ့ဟိုတန့်ရှင်းမှုရှိပဲနဲ့ပစ်ထားခံရတဲ့ကလေးတွေကကမ္ဘာနဲ့ဝန်အယမ်းများတာလीနော်အဲတကယ်ဆိုအ child abuse တကယ်ကမ္ဘာမှာအယမ်းကိုဖြစ်ပြန်နေတာအဲ့တော့အစိုးရတွေကတကယ်တမ်းဒီကလေးတွေကိုဂရုစိုက်တယ်ဆိုဆရာရဲ့စမကပြောသလိုပေါ့အမျိုးသမီးတွေကလေးတွေမွေးလာခဲ့လို့ရှင်နော် ဆောင်းဆောင်နိုင်တဲ့သူတို့အနေထားတွေဖန်တီးပေးရတယ်ခလေးတောင်ကိုပညာတတ်ဖြစ်တဲ့အထိမွေးဖို့ဆိုလဲဇနီးကအကြီးကြီးပဲဒါတွေကဘာလို့ဖြစ်ချက်နေရဒီဟာတွေကသာကျမတို့မိဘတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ခလေးယူဖို့အရင်ကြောက်နေစေတဲ့အရာတွေရောမဖြစ်နိုင်ဘူးလားပေါ့နော်ဥပမာဆရာရဲ့ကျမကလေးကိုမွေးဖို့ကျမဆုံးဖြတ်လိုက်တဲ့အချိန်မှာဆိုလို့ရှင်အဓိကကျမတွေးတာငါမွေးနိုင်တဲ့အ
တစ်ဖက်မှာအရာရာအရန်ကိုဈေးကြီးနေတယ်ရောမိဘတွေကမတက်နိုင်ဘူးအမျိုးသမီးတွေကမထောက်ပံ့နိုင်ဘူးအဲ့လိုပဲအမျိုးသားတွေကလည်းမထောက်ပံ့နိုင်ဘူးဆိုတဲ့အခြေအနေမှာအစိုးရတွေအနေနဲ့ဒါတွေကကုန်ကျစရိတ်မရှိရမယ့်အလုပ်တွေပေါ့နော်ဥပမာဆိုလို့ရှိရင်ကလေးတွေရဲ့ကျန်းမာရေး free ရနေတာမျိုးဆရာရယ် nursery တွေကကလေးတွေငယ်စောင့်ရှောက်မှုတွေကအခမဲ့အစိုးရထောက်ပံ့ပေးထားတာမျိုးနော်အမေရိကန် maternity leave တွေ paternity leave တွေဒါတွေပေးတာမျိုးဆရာရယ်အဲ့လိုမျိုးအခြားခြားသောအစိုးရထောက်တန်းလို့ရတဲ့မြောက်ဝန်ဆောင်မှုတွေအကုန်လုံးပေးနေမယ်ဆိုရင်တော့အဘောချင်းကလည်းနည်းသွားနိုင်တာပေါ့အဲ့လိုပဲတစ်ဖက်မှာအမွေးလာခဲ့ပြီးနော် single mother တွေဆိုအော်စတြေးလျမှာတော့မှကျမတို့အများကြီး single mother တွေဆင်းရဲနေတာနော်ကျမအဲ့ဟာကို research လုပ်ခဲ့တဲ့အခါကျတော့ကြောက်စရာကောင်းတဲ့အချက်လက်တွေကျမမြင်ရတယ်ဒီလိုတိုးတက်နေတဲ့နိုင်ငံမှာတော့ single mother တွေရဲ့ခလေးတွေကတအားဆင်းရဲကြတယ်
တစ်ခုသားတစ်ခုဆိုတော့
ဟုတ်တယ်ဆရာဟုတ်တယ်အမေတို့ခုသားတစ်ခုပေါ့နော်အဖေရဲ့ထောက်ပံ့မှုငွေကြေးထောက်ပံ့မှုရှိရနေရမှာဆိုအစိုးရပေးတဲ့ပတ်စံနဲ့ဘလို့မှမရက်တည်နိုင်ဘူးဆရာအဲ့တော့အစိုးရဒါတွေကိုကြောက် neglect လုပ်ထားပြီးတော့တစ်ဖက်မှာကြတော့အတင်းမွေးဆိုတော့ဟုတ်ပြီမွေးပြီးသားလူသားတွေကိုမစောင့်ရှောက်ချင်ဘူးလားပေါ့နော်အဲ့ဒါတွေကိုအဲ့ကလေးတွေအကုန်လုံးကိုတို့ကောင်းကောင်းမစောင့်ရှောက်ပေးနိုင်တယ်ဆိုတော့အချိန်တွေကတမျိုးတမျိုးပေါ့နော်တို့ပြောတဲ့ pro life ဆိုတာကိုကျမတို့ယုံကြည်ပေးလို့ရတာပေါ့ဆရာလောလောဆယ်ကတော့တို့က pro life မဟုတ်ဘူးပေါ့နော် pro bad တတာပဲဖြစ်နေတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမရေဒီမိခွန်းတွေကတော့ဆရာမကနေမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းမှာရှိတဲ့အစိုးရရဲ့အပေါ်မှာမိခွန်းထုတ်လိုက်တဲ့မိခွန်းပဲဖြစ်ပါတယ်အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့မြန်မာနိုင်ငံအမျိုးသမီးအခွင့်အရေးလှုပ်ရှားတက်ကြွသူဒေါက်တာတင်ပါဦးဖြစ်ပါတယ်ကျွန်တော်က
ဥတည်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ကိုယ်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားခဲ့ရတာပါအခုဆက်လက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်ပေးနေတဲ့ထိပ်တန်းရောင်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုကြားကြရမှာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာမိန်းကလေးတွေအာဂျင်တီးနားနိုင်ငံတရားရုံးမှာလာရောက်ထွက်ဆိုနေကြပါတယ်ဒီလိုမျိုးတပတ်အတွင်းထိပ်တန်းရောင်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပူးတွဲတင်ဆက်ကြမှာပါနားဆင်ကြပါ
မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားတို့ဝန်ကြီးချုပ်လက်ဖြင့်နိုင်ငံသားကြီးဝန်ကြီးလက်ဖြစ်တဲ့ပတ်ဆွန်ဟွန်ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့ဂျွန်လ30ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်900ကိုမြန်မာနိုင်ငံကအကောင့်ထည့်ဖို့မှုအခြေအနေနဲ့မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်ချက်တွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကုကိုလိုင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းရှင်းလင်းခဲ့တယ်လို့ပြောပါရယ် ลูกอาเจสานามุกุญีเปย์ตุเดียเซนซาตินลูกสาวในบ่อสุนิขจารเรลูซิกองซิกาตเรียนทบยามาเรมีมานิงาเซียอาเซียนบงตบอตุนิเชงายะปออากาอุนเทพอนิเรเชนีมีมานิงาเตลูกอาเจสานาเรกุญีเรเปย์เวเยเกซานเตสัยดูอาลงปาวเนนิงาเยสุเนมุพิบอลาเซยโรเตอาเซียนทูกุสเลมีมานิงาเตลูกอาเจสานาเรกุญีเรเปย์เวเยเกซานเตสัยดูอาลงปาวเนนิงาเยสุเนมุพิบอลาเซยโรเตอาเซียนทูกุสเลมีมานิงาเตลูกอาเจสานาเรกุญีเรเปย์เวเยเกซานเตสัยดูอาลงปาวเนนิงาเยสุเนมุพิ
လုံးလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးထုတ်ကိုယ်စားလှယ်တောမတ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဖာမှာကျင်းပတဲ့အကျဉ်း50မြောက်လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအရေးဆုံးဖြတ်ချက်တရက်ကိုစဉ်စားသုံးသပ်မလားဆိုတာမြန်မာလူလူကမျှော်လင့်နေကြဆဲဖြစ်တယ်လို့စစ်ကောင်စီဘော်တန်ခတ်ပိတ်ဆို့ရေးမှာတော့ပြက် ပေါ်သွားသူညီတဲ့၅ရက်ဟာလဲလက်စုပ်လက်ကင်ပြနိုင်တဲ့ရလာမျိုးမထုတ်လုံနိုင်သေးဘူးလို့ကုလရဲ့မြန်မာဆိုင်ရာလူခွင့်ထုကိုစလဲကညီလာခံမှာတင်ပြခဲ့တာပါဆစ်အာနာသိမ်းပြီးနောက်ပိုင်းကလင်းငယ်ရီပေါ်တုံလုံး၆၆ဝဲကျန်းဖက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိနေပြီးတေဆုံတရားရတဲ့ကလင်းငယ်နေဆုံး၃၈၂ဦးနဲ့ကလင်းငယ်၁၄၀၀တရားဥပဒေမဲ့ဖမ်းခံထားကြောင်းလဲထုကိုစလ ကလေးငယ်3000လောက်ဟာမတည်ဆုံးတင်ပေတည်ဆုံးသွားနိုင်စရာရှိတယ်လို့လည်းမြန်မာနိုင်ငံဆရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကတတိပေးတင်ပြသွားပါတယ်။ဒါအပြင်တရားဥပဒေမဲ့ဖန်ခံထားတဲ့နိုင်ငံရေးအကျဉ်းသားတထောင်ကျော်ရှိနေပြီးဒေတာစီရင်ချက်ချမှတ်ခံထားရသူတွေအစီအစိုးရဝင်ရှိရကိုလည်းလေးပြီးပြောကြားသွားပါတယ်။
အာဂျင်တီးနားနိုင်ငံဘွာနိုအဲရက်စ်မြို့ရောကပြည်တော်စုတရားရုံးမှာလက်ခံကြားနာစစ်ဆင်နေတဲ့မြန်မာစစ်ကောင်းဆောင်ရဲ့ပေါ်တရားဆက်စုချက်တွေနဲ့ပတ်သက်ပြီးရွှေဂျာမင်းကလေးတွေနဲ့အမျိုးသမီးတွေမကြာခင်လာရောက်ထွက်ဆိုဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အသက်မသေးဘဲလွတ်မြောက်လာတဲ့ရွှေဂ
စစ်ရာဇဝတ်မှုစတဲ့နိုင်ငံတကာရာဇဝတ်မှုမန္တမြကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ယူနီဗာဆယ်ဂျူရစ်စထရစ်ရှင်အရမြန်မာစစ်ဖက်နဲ့အရာဖက်ကောင်ဆောင်တွေကိုစုံစမ်းစစ်ဆေးပေးဖို့မြန်မာရွံ့ကြအဖွဲ့ကနှစ်ထောင်စကောခုနှစ်နိုဝင်ဘာ၃ရက်နေ့မှာအာဂျင်တီးနားဘဟုတရားရုံကိုလျှောက်ထားခဲ့တာပါဂျပန်ပြည်ကကုမ္ပဏီကီရင်ကမြန်မာနိုင်ငံတွင်သူ့ရ
ဖြစ်ပါတယ်။ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြမဘီယာထုတ်လုပ်ရေးလုပ်ငန်းကအစုရှယ်ယာ52ရာခိုင်နှုန်းဒေါ်လာနဲ့146တန်းညီမျှတဲ့ဂျပန်ယန်ငွေ22ဘီလီယံကျော်တန်ရှယ်ယာတွေကိုဥပိုင်ထံရောင်းချပေးခဲ့မဲ့အကြောင်းခီရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာအရတားဆိုးရွားကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးမကြခင်မှာပဲမြန်မာနိုင်ငံတွင်းကသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းတော့မဲ့အကြောင်းခီရင်ကကြေညာခဲ့ပေမဲ့လုပ်ငန်းတွေပြီးသက်ပြန်ရုပ်သိမ်းဖို့တစ်နှစ်ကျော်ကြာထိကြာမြင့်ခဲ့တာပါ။အစပိုင်းမှာတော့ခီရင်မှုဆောင်ရာရှိတွေကမြန်မာနိုင်ငံတွင်းလုပ်ငန်းတချို့ဆက်ထားဖို့စံနာရှိတယ်လို့ပြောကြားခဲ့ပေမဲ့တစ်နှစ်ကျော်ကြာနှစ်ဖက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်လုပ်ငန်းတွေအပြီးရဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲသဘောတူညီခဲ့ကြတာပါ။စစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းကနိုင်ငံခြားရင်းနှီးနှုတ်နယ်မှုလုပ်ငန်းတွေပြန်ရုပ်သိမ်းလာတာမှခီရင်အပြင်ရဲတကွန်တန်ခွေစီမံကိန်းမှာပါဝင်လုပ်ကိုင်နေတဲ့ဂျပန်စွိုင်းအင်ကုမ္ပဏီ Enos လည်းပါဝင်ပါတယ်။အလားတူ American Chevron ကုမ္ပဏီ၊ပြင်သစ် Total စွိုင်းအင်ကုမ္ပဏီနဲ့တောင်ကိုရီးယားသံတမန်လုပ်ငန်း POSCO တို့လည်းမြန်မာနိုင်ငံကနေလုပ်ငန်းတွေပြန်ရုပ်သိမ်းမဲ့အကြောင်းအတိအကျညင်ညာထားကြပါတယ
်။ကုလသမဂ္ဂရဲ့စီးရင်တွေအရမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဦးရေဟာတက်တန်းကျော်ထိရှိလာချိန်မှာပဲတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာစေပါအခက်အခဲတွေကန့်သက်ချက်တွေကြကဒုက္ခတွေရစီလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကတတ်နိုင်သလောက်ပေးပို့နေပေမဲ့လည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေတိုင်းစီကိုတော့အကူအညီပေးရင်လက်လန်းမီနိုင်ဖို့လိုအပ်နေသေးတယ်လို့လည်းပြောထားပါတယ်။ချင်းပြည်နယ်မှာလည်းစစ်ရှောင်ဒုက္ခတွေကပြည်နယ်လူဦးရေရဲ့20ရာခိုင်နှုန်းရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းစာအုပ်က VOA ကိုပြောပါတယ်။
စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကိုင်းတိုင်းကရွာတချို့မှာကြံခဲ့သူတွေရဲ့အခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ်။တချို့မပြေမပင်းကြီးတဲ့ဟာတွေကတော့ရွာတွေမှာရှိတယ်။ဘာလို့ချက်စားခံလိုက်။ချက်ပြေးခံလိုက်ဟောကံလုံးကြတယ်။ချက်ပြေးလို့ကြတော့ပြန်မဝင်ရကြ။သူချိုးရွာတွေဟာပြီးတော့မထင်မထင်တော့မီးရှို့တယ်။ဒီကြားတဲ့ရွာမှာကြံခဲ့တဲ့ပင်
ဒီချိန်ထဲမှာပဲရှမ်းမြေတောင်ပိုင်းမိုးပြင်းမြို့နီစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဝါရီစုပလိုင်ကျေးရွာကိုမိုးပြင်းပြီးအတူကစစ်ဆုံအဖြစ်တမ်းလိုက်ပါတယ်။ အဲ့ဒီဒေသတော်ဝိုင်းစစ်ကောင်စီတပ်တွေနဲ့ပီဒီအက်ဖ်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေလက်ရာစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြတာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထက်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေးရက အခြေခံစာရေးတောက်ရေးကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအတွက်ပူပါနေကြတာပါမိုရင်းကာလာရောက်လာပြီဖြစ်တဲ့အတွက်ကူးဆက်ရောဂါပြန့်ပွားလာနေတဲ့အလားအလာရှိနေပြီးနိုင်ငံတော်ကဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလည်းအရေးတကြီးလုပ်ကိုင်ပေးဖို့လိုအပ်နေတာဖြစ်ပါတယ်
တပတ်အတွင်းမြန်မာသတင်းတွေအပြီးမှာတော့အခုတခါတပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းကြားရမှာပါရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံကိုကူညီမှုတွေထပ်တိုးပေးဖို့မြောက်အတ္တန္တိတ်စာချုပ်နေတိုးထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ဖိလစ်ပိုင်သမ္မတအဖြစ်ဖာရီနာမာကော့စ်ဂျူနီယာကျန်းသစ်စာချိန်ဆခဲ့ပါတယ်ဒီလိုတပတ်အတွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်အေးတန်တာကျော်ကပြောပြမှာပါ
Russia открыта к диалогу по
Мадюа Сая Тинэй Эзэмуне Нюклеар Лэнэт Мэтонъи Тбо Тунъиджэ Ачаон Яго Суйнибо Дуэ Russia Бака Лан Пъун Пэтаи Ло Russia Тамра Владимир Путин Га Зона 30 Йэни Ма Пьо Джа Дава Ваи Russia Га Юкрэйн Го Чучон Си Тунэ Я Пси Пимэле Нюклеар Лэнэт Нэ Паттэтэ Кэйса Ядри Ма Russia Нэ Американ Пиян Зуза Сэтуи Лэнжан Сэшинибо Иеджи Ёсу Яго Нэпэт Лонга Тэйса Пьо Тара Ба Та Мюга Нэпэт Слон Си Га Тэкэ Кэкэрэ Буан Саорэ Му Лу Ба ဒါမျိုးလို့တော့မှ Donbass ဒေသကလို့အဖြစ်မျိုးထပ်ပြီးမဖြစ်ဖို့တားဆီးနိုင်မှာလို့ Mr. Putin ကပြောပါတယ်။ Ukraine ရှေ့ကျန် Donbass ဒေသက Russia နယ်ပေါ်ရီ Russia စကားပြောသူတွေကို Ukraine အစိုးရရဲ့ရန်ကနေအကာအကွယ်ပေးဖို့အခုလိုမျိုး Russia ကဝင်တိုက်ရတာလို့လည်းသူကပြောပါတယ်။ Ukraine ကလူသားမျိုးနွယ်ပေါ်မှာထိခိုက်စေတဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်လို့သူကထပ်ပြီးဆွဆွဲသွားပါတယ်။ရုရှားနဲ့အမေရိကန်ပြည်အောင်စုတွေကကမ္ဘာမှာနျူကလ িয়ার လက်နက်အများဆုံးပိုင်ဆိုင်တဲ့နိုင်ငံတွေဖြစ်ပြီးတော့တက်နိုင်ငံပေါင်းနျူကလ িয়ার လက်နက်တစ်တောင်းတစ်ထောင်လောက်ရှိပါတယ်။တချိန်တည်းမှာပဲစပိန်နိုင်ငံမက်ဒရစ်မြို့တော်မှာပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နေတိုးအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ30ရက်နေ့မှာအပြီးသက်ကျင်းပခဲ့ပြီးရုရှားဟာနေတိုးအတွက်တိုက်ရိုက်ချင်းချောင်းမှုဖြစ်တယ်လို့နေတိုးခေါင်းဆောင်တွေကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တိုက်လေရင်ချက်တင်မော်တွေပါဝင်အမေရိကန်တပ်တွေကိုထပ်ပြီးတော့အင်အားဖြည့်သွားမယ်လို့ဇွန်လ29ရက်နေ့ကကြေညာသွားပါတ
ယ်။ We're going to approve a new NATO strategic concept and reaffirm the unity and determination
ဥရောပမှာနိုင်ငံရေးပြပြောင်းအောင်လို့ရုရှားသမ္မတပူတင်ကလုပ်နေပြီမယ်လေ။အမေရိကန်နဲ့မဟာမိတ်တွေကလုံခြုံတည်ငြိမ်အောင်တွန်းမြင်ပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတကပြောကြားခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းနေတိုးထူထူဆွေးနွေးပွဲမှာဗီဒီယိုကောကနေမိကွန်ပြောကြားခဲ့ပြီးတော့ရုရှားရဲ့ကျူးကျော်စစ်ကံခံနေရတဲ့ယူကရိန်းအနေနဲ့ငွေကြေးရောစည်ရေးအရာမှာထောက်ပံ့မှုတွေလိုအပ်နေတယ်ဆိုပြီးတော့ထပ်ပြီးတော့တောင်းဆိုသွားပါတယ်။ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့သတင်းကတော့ယူကရိန်းနိုင်ငံစနိတ်ကျွန်းကနေပြီးတော့ရုရှားတပ်တွေရုတ်သိမ်းသွားခဲ့ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်။ဖေဖော်ဝါရီလကုန်ပိုင်းရုရှားတို့ချူကျော်စစ်စပြီးတော့တိုက်ချိန်မှာအိုဒက်ဆာစေကံမြို့နာကပင်လယ်နဲ့ထက်မှာရှိတဲ့စနိတ်ကျွန်းမှာရုရှားတပ်တွေခြေကုပ်ယူတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေပေါ်ယူကရိန်းတပ်တွေတိုက်ခိုက်ပြီးတဲ့နောက်မှာသူတို့တပ်တွေဆုတ်သွားပြီလို့ရုရှားကကြေညာတာဖြစ်ပါတယ်။တောင်တင်နေတဲ့ယူကရိန်းကောက်ပဲတင်းနယ်မျိုးကိုအိုဒက်ဆာစစ်ကဲမျိုးကနေလိုယာနိုင်ငံတွေကိုတင်ပို့ဖို့အတွက်ကုလသမဂ္ဂရဲ့အားထုတ်မှုမှာအနောက်ရှေ့မဖြစ်ရအောင်လို့စိတ်ကောင်းစေနာနဲ့တပ်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ရုရှားကပြောပါတယ်
American ပြည်သူမှာတရေသားဖြတ်ချခွင့်ဟာမျိုးသမီးတွေရဲ့အခြေရအုပ်တွေအခွင့်အရေးဖြစ်တဲ့တတ်မှတ်ထားတယ်။ရာဇဝတ်နှစ်ဝက်တက်တန်းရှိ My body, my choice. Go by canna, go by richer mulu, jijo kejawai. Conservative the Miazu Pite, the Ayonjoga, Gangway me, Chow me, Taukan me, Domene, Sindongo, Bepian like the Haswing. American ma, Bianlezi Pilana, Biro, American Bianzu Yepine, Tawan Nivarugale, go in Pietamu, Dami, don't any Jawai. The Ayonjo, yes, some Pietam. Three Dangwen, Nayadawan, dear Win, Lane Duzin, Letterquin, Lane Duchiturigo, Dami de Pine, Urigo, Pierpier, Sari, Ezina, Tia Yong Sin, Jetigova, Pianbio, Dondagang, Dondan Nanjang, Conservative Diaduzi, Clarence Thomas Capiawai. Tia Yonjuga, Suya Lai, Sompeti, Chama Kerilo, Democratamra, Joe Bidena, Piawai. How can you say that you are a good person? You are a good person. You are a good person. How can you say that you are a good person? You are a good person. 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 You are a good
person. You
လုံးကြီးနဲ့အပိုင်းခြားတွေဒီမှာဟောင်ကောင်ကအခက်အခဲစိန်ခုံမှုတွေတစ်ခုပြီးတစ်ခုကိုကျော်လွှားနိုင်ခဲ့ပါတယ်။မုံတိုင်းတွေဆဲသွားပြီးတဲ့နောက်ဟောင်ကောင်ကအတိတ်တပြန်ပြီးတော့မွေးဖွားလာခဲ့လို့တရုတ်သမ္မတရှိကပြောသွားတာဖြစ်ပါတယ်။တရုတ်ပြည်မှာကြီးကနေနှစ်နှစ်ကျော်အတွင်းမှာပထမဆုံးထွက်ခွာခီးသွားနေတဲ့တရုတ်သမ္မတကဟောင်ကောင်ကိုနှစ်ရက်ခီးစဉ်နဲ့ရောက်ရှိလာဖြစ်ပါတ ဒီအုပ်ချုပ်မှုအောက်ပြန်ရောက်သွားတယ်ဟောင်ကောင်မှာအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဟာပြည်မာကြီးအစိုးရကိုလူလားသူတွေဖြစ်လာတယ်လို့ဒီမိုကရေစီရဲ့တောင်းဆိုသူတွေလက်လက်စွာထုတ်ဖော်ဆန္ဒပြသူတွေလည်းဖန်ဆီးထောင်ချခံရရပါ
ပြည်အမေရိကန်နိုင်ငံကတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ မြန်မာနိုင်ငံမှာကျင်းပနေတဲ့မဲကောင်လန်ထန်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးအပါအဝင်ဒေသတွင်းကနိုင်ငံသားရဲ့ဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အကျိုးကြအာဏာနဲ့အစိုးရကိုအတိတ်မှပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်အစည်းအဝေးတက်ရောက်တဲ့ဝန်ကြီးတွေဟာနားလည်မှုစာလျှင်လာတဲ့ကန်ထရိုက်စာချုပ်တွေကိုလက်မှတ အာဆီယံအသင်းဝင်နိုင်ငံတချို့ကတော့ NUG ကိုယ်စားလှယ်တွေကိုထိတွေ့ဆက်ဆံမှုတွေရှိနေသလိုအနောက်နိုင်ငံတွေနဲ့သဘောထားမတူကြတဲ့တရုတ်ရုရှားစတဲ့နိုင်ငံတွေကတော့မြန်မာစစ်ကောင်စီနဲ့ဆက်ဆံနေတာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံနဲ့နန်နမိတ်ချင်းအနီးတိုက်ပွဲတွေအတွင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးတဲ့နောက်နေဇက်ဒေသမှာလေရင်ပြန်တမ်းမှုတွေကန့်သတ်ဖို့ထိုင်းလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့Campaign for Popular Democracy အဖွဲ့ကစနေနေ့မှာထိုင်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။ယူကရိန်းရှစ်ဘက်ကြမ်းကဒုံဘက်ဒေသတွေမှာရှိတဲ့မြို့တွေကိုစနေနေ့ကရုရှားတပ်တွေကဒုံးကျည်တွေနဲ့တိုးမြင့်ပစ်ခတ်တိုက်ခိုက်နေတဲ့အတွက်လူတချို့သေဆုံးဒဏ်ရာရရှိခဲ့တာရှိတယ်လို့ယူကရိန်းဒေသခံတွေဒေသအုပ်ချုပ်ရေးဆိုင်ရာတွေကပြောဆိုပါတယ်။ဇူလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ဇူလိုင်လ၄ရက်နေ့မှာကြာရောက်မဲ့အမေရိကန်လွတ်လပ်ရေးနှင့်အာလာရက်ခီးသွားတွေများပြားလွန်ပြီးလေကြောင်းလိုင်းတွေဝန်တန်းနဲ့အင်အားမများတဲ့အတွက်စစ်နေနေကလေစင်ခီးစဉ်600ကျော်လောက်ပယ်ဖျက်ခဲ့ရပြီးအမေရိကန်ကိုဝင်ထွက်တဲ့လေရင်ခီးစဉ်ပေါင်း2500လောက်အချိန်ကျကြာခဲ့တယ်လို့ပြောဆိုထားပါတယ်
။တရင်ချင်းကျုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Znet Abdel Rahman နဲ့ Zubair Etta ရဲ့တို့ဖြစ်ကြပါတယ်။VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်ဗျောက်စိုးမင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.